ရခိုင်ပြည်နယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာတွေအစာရေစာငတ်မှုခေါင်းပါအောင်အတင်းအဓမ္မလုပ်ပြီးလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုပုံစံတစ်မျိုးနဲ့ဆက်ဖြစ်နေတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတဦးကပြောလိုက်ပါတယ်။စီးရီးယားအတွက်ထွေထွေညီလာခံကလုပ်ခဲ့ဘူးသလိုတိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ IIIM ဖွဲ့စည်းလှုပ်ဆောင်စီတင်တယ်လို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတင်းပြမှုချုပ်အန်ဒရူးဂီလ်မိုကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာဒေတာကို၄ရက်ကြာတွားရောက်ပြီးမကြသေးခင်ကမှပြန်ရလာတဲ့အန်ဒရူးဂီလ်မိုကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှ VOA သတင်းတောင်မာဂရက်သက်ရှားကတွေ့ဆုံမြင်ယောင်ခြင်းတွင်သူကအဲ့ဒီလိုပြောတာပါကိုချက်ချော်သိန်းကကောက်နှုတ်တင်ပြပါမယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေပြစ်ကျက်နေတဲ့ဒုက္ခသည်စခန်းကြီးကိုသူတွေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာနေပြီလို့မစ္စတာအန်ဒရူးဂီလ်မိုကပြောပါတယ်ဒီကနေ့နောက်ပိုင်းမှာဖြစ်တဲ့ခဲ့ဖြစ်တဲ့နေရာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်နိုင်ငံတကာကသတ်မှတ်ပြောဆိုနေကြပြီးအခုမစ္စတာအန်ဒရူးဂီလ်မိုကလည်းအဲ့ဒီအတိုင်းသတ်မှတ်တဲ့ပြင်ပုံစံသစ်တစ်မျိုးနဲ့တောင်းမှဆက်ဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒါကိုသူကအတင်းအဓမ္မအစာရေစာငတ်မှုခေါင်းပေါင်းအောင်လုပ်ချင်းဖြစ်ခေါ်ဆိုပါတယ်။ဒီကနေ့နောက်ပိုင်းမှာကြံနေသေးတဲ့လူဝင်ကြအများပြားအနေနဲ့အစာအစာမရအောင်ဖြတ်တောက်ခံထားရပုံပေါ်တယ်လို့သူကပြောပါတယ
်။ For example,There is no distribution allowed by UN humanitarian agencies to Rohingya inside.
ဥပမာအဖြစ်မန္တလေးတွင်းကရိုဟင်ဂျာတွေကိုအူပေးဖို့ကုလသမဂ္ဂယူဂါဆာနာမှုအူပေးရေးအဖွဲ့တွေကိုခွင့်မပြုပါဘူး။ဒေသမားတွေစီကနေလေယာဉ်တွေကိုအာဏာပိုင်တွေကသိမ်းယူပါတယ်။တိရစ္ဆာန်တွေခိုးယူခံရဒါမှမဟုတ်ကပ်ဖြတ်ခံရပါတယ်။ဈေးတွေမီးစို့ခံရပါတယ်။ဒါပြင်ပိတ်လောင်ထားသလိုမျိုးပုံစံမျိုးရှိနေပါတယ်။လူတွေဟာသူတို့ကျေးရွာတွေတချို့ဖြစ်ရတယ်မှာဆိုအင်းနဲ့အနေတော့အပြင်ထွက်ခွင့်မရတာကြောင့်သူတို့အစားအစာအတွက်ဝင်ငွေရဖို့ဘလို့အလုပ်မျိုးမှလုပ်ခွင့်မရကြပါဘူး။ဒါကြောင့်လေလူတွေကိုထွက်ပြေးအောင်လုပ်တယ်လို့ဖြစ်နေပြီးကျွန်တော်တို့အခေါ်အားဖြင့်ဒါဟာငတ်မို့ခေါင်းပါအောင်အတင်းအဓမ္မလုပ်တာဖြစ်ပြီးတော့လူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပါလေ
။နိုင်ငံချင်းတန်လျေးတဲ့ရိုဟင်ဂျာတွေအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ထွက်ပြေးသွားတဲ့ဒုက္ခတွေပြီးသူတို့နေအိမ်တွေစီပြန်နိုင်ဖို့အခြေအနေမျိုးလည်းရရှိမှာမရှိသေးဘူးလို့မစ္စတာဂီလ်မိုကဆိုပါတယ်။ဒီအတွက်လုပ်ဖို့လိုတယ်လို့သူမြင်တာကတော့
clearly there has to be sustained international pressure on the government of Myanmar to prevent
ဒီကတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့သူတို့လုပ်နေတဲ့လုပ်ရက်တွေကိုမလုပ်အောင်တားဆီးဖို့မြန်မာအစိုးရကိုနိုင်ငံတကာကအခိုင်အမာဆက်ပြီးတော့ဖိအားပေးရမယ်။ဒါပြင်ဒုက္ခတွေအိမ်ပြန်နေအောင်အပြောနဲ့မဟုတ်ဘဲတကယ်ကိုစစ်မှန်တဲ့အခြေအနေမျိုးတွေဖန်တီးပေးရပါမယ်။
ဒီနေ့မှာပဲဒုက္ခတွေတွေကိုလက်ခံကူညီနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အလူရှင်တွေကဆက်ပြီးအကူအညီပေးသွားရမယ်လို့ပြောပါတယ်။လူ့အခွင့်အရေးထိုးဖောက်မှုကျူးလွန်ထားသူတွေသူတို့လူရက်ကိုသူတို့ကိုယ်တိုင်တာဝန်ယူစေဖို့အတွက်ကတော့လူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့အချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့အပြင်စီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလုပ်ခဲ့တဲ့လိုမျိုးမြန်မာနိုင်ငံအတွက်လည်းလုပ်ဖို့မစ္စတာဒူးမူကဆိုလာပါတယ်
။ What I'm talking about is the IIIF, Independent International Investigative Mission, that was set up by the General Assembly.
ကျွန်တော်ပြောတာကစီးရီးယားမှာမတူတွေကဘလို့ကျူးလွန်ခဲ့တယ်ဆိုတာကိုစုံစမ်းပြီးတတိပုဂ္ဂလကျူးလွန်သူတွေတကယ်တမ်းတာဝန်ခံမှုရှိလာစေဖို့အထွေထွေညီလာခံကဖွဲ့စည်းပေးခဲ့တဲ့ IIIM လို့ခေါ်တဲ့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လည်းအဲ့ဒီလိုအလားတူအဖွဲ့မျိုးကျွန်တော်တို့လိုအပ်ပါတယ်
။အဲ့ဒီလိုရည်ရွယ်ဆောင်ရွက်တာမျိုးတွေတနေ့မှဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂယုံကနေအဖွဲ့တစ်ဖွဲ့ကိုကောက်ဆက်ပဇာကိုလွတ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုရှိခဲ့တာတွေကိုမှတ်တမ်းတင်တယ်လို့မစ္စတာဒူးမူကပြောပါတယ်။ဒါပြင်လက်ရှိရခိုင်ရင်းနဲ့ပတ်သက်ရင်အထူးအောင်ဆုံးဖိအားပေးနိုင်တာကကုလသမဂ္ဂလူမျိုးရေးကောင်စီပဲဖြစ်ပြီးတော့လူမျိုးရေးကောင်စီကနေလှုံ့ဆော်ဖို့သူမျှော်လင့်တာကတော့
We would like to send a very clear message to the government.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုရပ်ပြရမယ်။ဒုက္ခတွေကိုအိမ်ပြန်ဝင်ပြီးပါမယ်။ကြီးမားတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကိုအရေးယူနိုင်မဲ့လုပ်ငန်းတစ်ခုကိုချမှတ်ရမယ်ဆိုတာကိုလူမျိုးရေးကောင်စီကမြန်မာအစိုးရကိုရှင်းလင်းပြတ်သားစွာပြောဆိုတာကိုကျွန်တော်တို့ဖြစ်စေချင်ပါတယ်
။စစ်စရာနိုင်ငံဂျနီဗာမြို့မှာရောက်နေတဲ့နိုင်ငံတော်လူမျိုးရေးဆိုင်ရာဂျန်ဘေးပုတ်ကိုဦးတောင်ထွန်းကတော့ဒီမနက်ကမှလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဒါမှမဟုတ်လူမျိုးတုံးတက်ပြတ်မှုရှိရဲဆိုတဲ့ဆွဆွဲချက်တွေမကြာခဏကြာရကောင်းအရင်ကပြောခဲ့ဘူးသလိုပဲထပ်ပြောရရင်ဒါဟာအစိုးရမူဝါဒမဟုတ်ဘူးဆိုတာအာမခံပြောနိုင်ကြောင်းဆွဆွဲချက်တွေရှိနေပေမဲ့လည်းတိတာရှင်းလင်းတဲ့အထောက်အထားတွေ့ရင်လည်းကြောင်းတရင်တော့တွေကိုကြာသာပေးနေတာပဲပြောခဲ့ပါတယ်ခင်ဗျာ